VOA ရဲ့ Blog Radio ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ဒီမှာဆွေးနွေးမှာမြန်မာနိုင်ငံမှာ COVID-19 အပြည့်အလုံးရှိမရှိစစ်ဆင်နေတဲ့နေရာတွေထဲမှာကျန်းမာရေးနဲ့အာရုံစားဝင်ကြီးဌာနရဲ့ဆေးသူတွေကနာဦးကြီးဌာနလည်းပါဝင်ပါတယ်။ဆေးရုံတွေက COVID-19 တန်လျာလုံနာတွေနဲ့အသွားအလာကန့်တတ်ထားတဲ့နေရာတွေကစောင့်ကြည့်ခံထားရတဲ့ရဲ့နမူနာတွေကိုဆေးသူတွေကနာမှာစစ်ဆေးပေးနေပါတယ်။အခုလိုမျိုးစစ်ဆေးနိုင်မှုနမူနာယူတဲ့အဖွဲ့အပါအဝင်အစင်းစစ်စစ်ဆေးပေးတဲ့အဖွဲ့တွေခွဲဆောင်ရွက်နေကြတဲ့အကြောင်းဆေးသူတေသနာဦးစီးဌာနရဲ့ညွှန်ကြားရေးမှူးသူတေသနာဒေါက်တာဝေါ်ဝါအောင်ကအခုလိုရှင်းပြပါတယ်
။စက်တီကိုတွားယူတဲ့ပေါ့နော်ဆမ်ပယ်တွားကောက်တဲ့အဖွဲ့ရှိတယ်။ကျွန်တော်တို့လက်ပြီးမှဆိုလို့ရှိရင်ပို့ကင်းစင်နဲ့ပို့စနေကြလောက်ထားတဲ့အခန်းထဲမှာ RNA မျိုးဗီဇာထုတ်ရတဲ့အဖွဲ့အဲ့ဒီမျိုးဗီဇာကို molecule set တွေနဲ့ဒီ COVID-19 ဟုတ်လားမဟုတ်လားအဖြေထုတ်ပေးတဲ့အဖွဲ့နောက်ပြီးတော့ကျတော့သူတို့ကိုအထောက်အကူပြုရတဲ့အဖွဲ့နောက်ကြတော့သူတို့နဲ့လူနာရဲ့ရာသီဝင်အဆက်လက်တွေစရင်းသွင်းပေးရတဲ့အဖွဲ့နောက်ပြီးတော့ကြတော့အထွေထွေပေါ့နော်စီမံအုပ်ချုပ်ပေးရတဲ့အဖွဲ့တွေဆိုပြီးရှိပါတယ်ရှင
်ဓာတ်ခွဲကအဖွဲ့ကစစ်ဆေးကြတဲ့အခါမှာလေရောဂါပိုးတွေမပြတ်နိုင်အောင်လို့လုံခြုံအောင်အသေးစားလုပ်ထားတဲ့အခန်းတွေထဲမှာဓာတ်ခွဲဆန့်တက်ကြရပါတယ
်ကျွန်တော် laboratory team အနေနဲ့ကြတော့ laboratory အဖွဲ့အနေနဲ့ကြတော့ကျွန်တော်တို့ဒီပေးပို့လာတဲ့နမူနာလေးကိုဓာတ်ခွဲအဖြေထုတ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်ဒီနမူနာမှာပါတယ်နော်မျိုးဗီဇာကိုဒီဓာတ်ရိုက်ထုတ်တဲ့အဖွဲ့ရှိတယ်သူတို့ကကြတော့ဒီယူလာတဲ့နမူနာတွေကိုသူကဒီ layer 10 97ယောဂပိုးဖြစ်တဲ့အကြောင်းမလို့သူတို့တန်းပြီးတော့ sample တွေရနေပြီးတော့မှသူတို့ရဲ့မျိုးဗီဇာကိုအရင်ဆုံးထုတ်တဲ့အခါမှာဇီဝလုံခြုံမှုအဆင့်နှစ်အထက်ရှိတဲ့ဓာတ်ခွဲကန်းဆိုတာကြတော့အဲမှာဓာတ်ခွဲကန်းတွေကကိုတတ်ထားတယ်နောက်တစ်ခါကလည်းလေးရလည်းအပြင်ဘီရောက်ဘူးပေါ့နော်နမူနာတွေကိုလည်းစိတ်ချအနေနဲ့ကျင်းစာကင်ဆိုင်နေအဲဒီကင်တွေတဲ့တစ်ခွဲဝန်ထမ်းတွေကိုလည်းမဖူးဆက်ဘူးပေါ့နော်အဲ့လိုမျိုးအစ်တစ်ချလောက်ကြတဲ့အခန်းထဲမှာထုတ်တဲ့အဖွဲပေါ့နော်ပြီးလို့ရှိရင်အဲရရတဲ့မျိုးဗီဇာပေါ့နော် RNA ကိုကုနာက molecule ချက်တင်နေစာဖွေရတာပေါ့သူကတော့အပြင်တစ်ခွဲကမ်းမှာလောက်တာပေါ့ဟိုကကျတော့ပိုးတက်ထားတယ်သူရဲ့ဒီအထဲအလေးကိုအပြင်မဆွတ်အောင်လုပ်ထားတဲ့အခန်းထဲမှာ negative pressure လို့ခေါ်ရဲအဲ့ဒီခန်းထဲမှာလုတ်တဲ့တစ်ဖွဲ့နောက်အပြင်ဘက်ကကြက်ခွဲကန်းထဲမှာအဲ့ရထွက်လာတဲ့မျိုးဗီဇာကို covid လားလို့ပြီးတော့စစ်တဲ့ဆက်နေပေါ့နော် RT-PCR လို့ခေါ်ရရှင်အဲ့ဒီဆက်နေလုတ်တဲ့တစ်ဖွဲ့နောက်ပြီးတော့အဲ့ဒီအဖွဲ့ကို support လုပ်ရတယ်ပေါ့နော်အထောက်အကူပြုရတဲ့အဖွဲ့သူကကျတော့ဒီအဖွဲ့လှူဆောင်မှုအတွေ့ပစ္စည်းအစင်းစင်းလိုအပ်တဲ့ဓာတ်ခွဲကန်းသုံးပစ္စည်းတွေပါနံပါတ်တွေရေးရတယ်အမှန်ကန်အောင်ပေါ့နော်ဒီဟာဆိုလို့ရှင်ဘယ်လူနာနဲ့ code number ခေါ်ရပေါ့ laboratory number လေးတွေပေါ့123ဒီဒီလူနာ123ရဲ့ဘယ်လူနာဖြစ်ပါတယ်ပေါ့နော်အဲ့ဒါလေးတက်ဖို့ကန်ကန်ဖို့အတွက်နောက်တစ်ဆင့်တစ်ဆင့်ပေါ့နော်ရှင်ရှင်ပေးရတဲ့အဖွဲ့တစ်သိန်းလုံးလောက်ရတယ်အဲ့အဖွဲ့ရှိရယ် supporting team ပေါ့နော်အထောက်အကူဖြူဖွဲ့နောက်ပြီးတော့ကျွန်တော်တို့ကဒီလူနာနဲ့တူတူကျွန်တော်တို့က data entry ပုံစံပေါ့နော်သူရဲ့ကိုယ်ရေးအချက်အလက်တွေသူရဲ့ travel ပေါ့နော်ခီးသွား history တို့နော်သူရဲ့ရာသီမှတ်တမ်းတွေပါတဲ့မှတ်တမ်းကိုအဲစင်ရင်းသွင်းရတဲ့အဖွဲ့ပေါ့ data entry အဖွဲ့ပေါ့ဆိုတော့ computer နဲ့စင်ရင်းသွင်းရတယ်အဲ့ဒီ computer နဲ့စင်ရင်းရမှာ WHO ကနေပြီးတော့ပေးထားတဲ့ကျမတို့ဒီပုံစံအနေနဲ့ပေါ့နော်စနစ်ကဖြည့်သွင်းတဲ့အဖွဲ့အဲ့ဒီအဖွဲ့ရဲ့ရှိပါတယ်နောက်ပြီး management team ပေါ့နော် management team ကတော့ကျမတို့လည်းပါတယ်ပေါ့နော်ဒီအကုန်လုံးပေါ့လိုအပ်တဲ့ပစ္စည်းတွေဖြည့်ဆည်းပေးရတယ်၊ဒူတီတွေဆွဲပေးရတယ်ပေါ့နော်။တာဝန်တွေအုပ်ချုပ်ရေးကိစ္စအဝဝတွေဒီနောက်ဆုံးမှာဒီအမိုက်ကြတာအစပေါ့ပံ့ပိုးပြီးတော့စီမံပေးရတဲ့အခွင့်ဆိုပြီးတော့ရှိပါတယ
်။အခုလိုမျိုးဒီ COVID ဟောမဟုတ်နမူနာတွေကိုနေ့တိုင်းစစ်ဆေးပေးနေရတဲ့တွေတကဒီတခြားတွေထည့်ဆားလို့ရှိရင်ပေါ့နော်။ပို့ပြီးတော့မှကူးစက်နိုင်တဲ့အနေအများပါရဲ့ရှင်။အဲ့တော့အဲ့ဒီအတွက်ကိုရောဘယ်လိုမျိုးပြင်ဆင်လုပ်ထားပါလဲ။
အဲ့ဒီဆောကျမတို့ရဲ့အဓိက main concern ပေါ့နော် safety first ပေါ့နော်ကျမတို့ကတော့လေကျမတို့ခုလုံးဆောင်နေတဲ့အဖွဲ့အနေနဲ့ကခုနကလို sample collection team ပေါ့နော်အဲ့ဒီ team က member တွေအကုန်လုံးဒီ training အထက်ထက်ယူထားယူရပေါ့ဒီ PPE ဝတ်ဆင်နည်းပေါ့နော်လုံးကျုံကဘယ်လိုလဲသိချာကျင့်ပြီးတော့ sample ဘယ်လိုယူရမလဲဆိုသိချာကျင့်ပြီးတယ်သူတို့ဒီအနေနဲ့အရင်များတယ်ယူရတဲ့သူဒီနှာခေါင်းတို့ဘက်အကောင်နှာခေါင်းထဲကလည်းထည့်ရတယ်ဒီလယ်ဘင်းထဲကလည်းဗစက်ထည့်ရပေါ့နော်ထည့်ရတဲ့အခါမှာသူတို့ချောင်းဆိုးရလို့အဲ့အချိန်မှာကိုယ်ကလာကူးနိုင်တယ်။ sample တဲတဲ့အခါမှာလည်း sample ကိုကိုင်တဲ့လူကဘယ်လိုဝေးရမလဲဆိုတာသတ်မှတ်ထားပြီးကြဘယ်လိုလက်အိတ်ဝေးရမလဲဘယ်လို certificate ခေါင်းဝေးရမလဲဆိုတာအဲ့အတိုင်းပေါ့စူလိုက်ကျမတို့စီလာပို့တယ်ပေါ့နော်။နောက်ခါကျတော့ laboratory team ပေါ့ laboratory team အနေနဲ့ကျတော့သူကပို့ပြီးတော့ပေါ့ကူးစက်နိုင်တဲ့အနေရများလာပြီးခုနကနှာခေါင်းတို့ဘက်အာခေါင်းတို့ဘက်နမူနာတွေကိုဓာတ်ရိုက်ပေါ့နော်မျိုးပြီးဒါပေါ့ RNA ထုတ်ယူရတဲ့မျိုးဒီကူးစက်နိုင်ခြေရှိတယ်လို့ပြောတဲ့တိုင်းမဲ့ကျတော့တကယ်ကျတော့ဒီဓာတ်ခွဲဝင်နှန်းမျိုးအတွက်ကကျတော့ကျမတို့ဒီထပ်မှတ်ထားတဲ့စီမင်းစီကဲနေပေါ့နော် laboratory နဲ့ safety ဆိုင်ရာကျတဲ့ safety တခွဲလုံးရုပ်မှုဆိုင်ရာကျွန်တော်လောက်ဆောင်ရတဲ့တိုင်းကြီးကြီးလောက်ဆောင်မယ်ဒီရဲ့ covid အတွက်ကိုလို့ရှိရင်အထူးတူကြည့်ပြီးလောက်ဆောင်မယ်ဒီ set ဒီအကုန်လုံးကဒီဘလုံးကြုံမှုအစင်းနဲ့အပေါင်းတခွဲခန်းနေခုနက bio safety cabinet ခေါ်ရဲပေါ့နော်အခန်းထဲမှာထပ်ပြီးလောက်ရတဲ့အတွက်ကြောင့်မလို့တော်တော်ကိုကျွန်တော်တို့ဒီ data နဲ့ကြီးရှိအောင်လုပ်ထားပါတယ်တော်တော်ကိုစိတ်ချရပါတယ်ပေါ့နော်အဲ့ဒီတိုင်းလောက်ဆောင်ရဲ့အတွက်ကြောင့်မလို့
ဒါပေမဲ့ဆရာမတို့ခုလိုမျိုးနေတိုင်းနမူနာတွေကိုစစ်ဆေးတဲ့အခါမှာပေါ့နော်မျှော်လင့်မထားတဲ့အခက်အခဲတွေတွေ့ရတာမျိုးရောရှိပါလားရှင်
ကျမတို့တို့အဖက်ခဲရီကကျတော့ဒီမှာဆိုလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ကျမတို့ sample လေးအလူရောက်200ပတ်ဝန်းကျင်ပေါ့150 200တစ်ခါတည်း250 260ကျော်ဒီကျုပ်လေးတွေပေါ့နော်ပလင်းလေးတွေပေါ့နော်အဲ့ဒါလေးတွေကိုလည်းသူကပိုးကင်းစင်အောင်လေအပြင်ဘက်ကပေါ့နော်ကြာလို့ရှိရင်သွားတဲ့အခါမှာလုံးကျောင်းအထက်ထက်ပေါ့နော် plastic နဲ့တစ်ခက် container ခေါ်ရဲပေါ့နော်ဘူးတစ်ထက်လောက်ရတဲ့အခါမှာ ethanol ပေါ့ကျမတို့အရက်ပြန်လို့ဟာမျိုးပေါ့နော်အဲ့ဒါနဲ့ဖြန်းရတဲ့ဟာတွေရှိတယ်အဲ့ဒါနဲ့ခါကျတော့ပြန်ပြီး check လုပ်ရတဲ့အခါမှာဆိုလို့ရှိရင်ဒီလိုမျိုးပေါ့နော်နာမည်မတဲကွဲတဲ့ဥစ္စာပါလာတဲ့ဥစ္စာလိုမျိုးနောက်ပါကြလို့ရှိရင်ဒီ sample ကိုပေါ့နော်နမူနာထောက်တဲ့အခါမှာခုနကလိုမျိုးပေါ့နော်ရက်ပြန်ဖြန်းလိုက်ပြီလေနော်အဲ့ဒါဆိုလို့ရှိရင်ဒီအိတ်ကနေပြီးတော့မှတခါနာမည်ပြတ်သွားတဲ့ဟာမျိုးတွေပါပေါ့နော်အဲ့ဒါမျိုးရှိတာလေကျွန်တော်တို့တန်းတန်းပြီးတော့မှ sample ယူတဲ့လူတွေအကြောင်းကြားတယ်တင်းနဲ့တင်းပေါ့နော်ညှိနှိုင်းရတယ်ရှင်အဲ့ဒါဆိုလို့ရှိရင်အဲ့ဒါမျိုးအခက်အခဲလေးတွေခက်ခဲဆိုတာဒါဒီရခွဲကန်းဝင်နိုင်နိုင်တွေ့ကြုံရတဲ့ဥစ္စာပေါ့နော်
ဖေးတုတေသနာရဲ့အစင်းမြင့် molecule တုတေသနာဌာနကိုတာဝန်ယူရတဲ့ဒေါက်တာဝါဝါအောင်ညွှန်ကြားရေးမှုတုတေသနာကိုမေးမြန်းခဲ့တာဖြစ်ပါတယ်။ COVID-19 home host ဆိုတာအတွက်နမူနာတွေကိုဖေးတုတေသနာတစ်ခွဲခန်းတွေထဲမှာစစ်ဆေးတဲ့နေရာမှာမျိုးဗီဇကိုအလိုတရောထုတ်ပေးတဲ့ဆက်စည်းမျိုးတွေရှိရင်တော့နမူနာတွေကိုအခုထက်ပိုများများစစ်ဆေးပေးနိုင်နိုင်မယ်လို့ဒေါက်တာဝါဝါအောင်ကပြောပါတယ်ရှင်။ကျွန်မစဉ်းမြတ်ပါမှာ။